ပါနိုင်ငံမှာအန္တရာယ်ဖြစ်စေလောက်တဲ့အထိအပူချိန်မြင့်တက်နေရကြောင်းမြို့တော်မနီလာအပါဝင်နိုင်ငံတော်ကယာနဲ့ချီတဲ့စာတင်ကြောင်းတွေကိုဒီကနေ့ဧပြီလ2ရက်နေ့မှာလူကိုယ်တိုင်တက်ရောက်တင်ကြားမဲ့အစီအစဉ်တွေဖျက်သိမ်းလိုက်ကြောင်းပညာရေးအရာရှိတွေကပြောပါရယ်လေဒူအတွင်းဆူထိုင်းမှုပမာဏဖြစ်တဲ့ humidity ပါတဲ့ထဲ့တွက်လို့ရှင်ရယ်မြို့တော်မနီလာမှာဒီကနေ့အပူချိန်ဟာ42ဒီဂရီဆယ်ဆီယက်ရှိနိုင်ပြီးတော့မနက်ပြန်ဗိုလ်တဖူးနေ့မှာ43အထိရှိမယ်လို့ဆိုပါရယ်အလားတူအပူချိန်တွေတခြားဒါဇင်နဲ့ချီတဲ့မြို့တွေမှာလည်းရှိနိုင်တယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားပါရယ်ဒီကနေ့မနီလာမြို့တော်ရဲ့တကယ့်အပူချိန်ဟာ 35.8 ဒီဂရီဆယ်ဆီယက်ရှိရာကြောင့်ဒါဟာ1915ခုနှစ်ကစံချိန်တင်အပူချိန်ဖြစ်တဲ့ 38.6 ဒီဂရီဆယ်ဆီယက်ထက်တော့လျော့နေနေတယ်လို့ဆိုပါရယ်စာတင်ကြောင်းအရေးအတွက်ဘလောက်ပိတ်လိုက်ရတဲ့ဆိုတဲ့စာရင်းအတိအကျကိုတော့ဖိလစ်ပိုင်ပညာရေးဌာနကထုတ်ပြန်ခြင်းမရှိပါဘူးအလားတူပဲအရှိတောင်အာရှတိုက်အတွင်းကမြန်မာအပါဝင်ထိုင်းနဲ့တခြားနိုင်ငံတွေမှာလည်းဒီရပိုင်အတွင်းအပူချိန်တွေတိတိတတ်တာမြင့်တက်နေရကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်